မြန်မာနိုင်ငံတနံတရားကစစ်ပွဲအခြေအနေတွေကိုကြည့်လိုက်ရင်ရှမ်းပြည်မြောက်ပိုင်းကစပြီးကချင်ချင်းရခိုင်ကရင်နဲ့ကရင်ပြည်ဒေသတွေမှာတိုင်းရင်းသားလက်နက်ကင်တွေနဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေရဲ့အောင်မြင်မှုတွေကိုသိသိသာသာထင်ထင်ရှားရှားတွေ့မြင်ရပါတယ်။ပူးပေါင်းတပ်ဖွဲ့တွေအနေနဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုသိမ်းနေသလိုမြို့သိမ်းတိုက်ပွဲတွေလည်းဆင်နွှဲနိုင်နေပါတယ်။ဒီအခြေအနေမှာစစ်ကောင်စီတပ်များစွန့်ရည်ဟာသိသိသာသာကိုကြာဆင်းလာတာတွေ့မြင်နိုင်တယ်လို့ CDM ဘူကြီးဟောင်းလင်းထက်အောင်ကသုံးသပ်ပါတယ်
။စစ်တိုက်နိုင်တယ်စစ်စွန့်ရည်ဟာစွန့်ရည်ကတော်တော်လေးကိုကြာဆင်းနေတယ်။နောက်ပြန်သူတို့မှဒီကြာဆင်းလာတဲ့စွန့်ရည်ကိုပြန်ပြင့်တင်ဖို့အတွက်ကသူတို့မှ plan မရှိသလိုဖြစ်နေတယ်ပေါ့နော်။နောက်ပြီးတော့သူတို့ရဲ့အင်အားပေါ့နော်။အင်အားစစ်မျက်နှာအားလုံးမှာဖြန့်ပြီးတော့တိုက်နိုင်တဲ့အင်အားတော့မရှိတော့ဘူးလို့ပြောရမယ်။ဒါကတော့ဒီဟိုပါပေါ့နော်။ဒီစစ်တပ်ကြီးသူတို့ရဲ့အင်အားရဲ့စိတ်ဓာတ်ရဲ့ကြာဆင်းမှုကြောင့်စွန့်ရည်တွေပါမရှိတော့ဘူးပေါ့နော်။အဲအဲအကြောင်းမလို့မကြခင်မှာပဲသူတို့ရဲ့နေမြေအများပြားကိုထပ်ပြီးတော့ဆုံးရှုံးမှုပဲရှိတယ်။အဓိကတော်လိုင်းတက်တည်ရဲ့ထိုးစစ်ပုံမှာမူတည်ပြီးတော့သူတို့ရဲ့ဟိုဆုံးရှုံးပျက်စီးမှုကတဖြည်းဖြည်းဖြစ်လာမယ်လို့ကျွန်တော်တို့ယူဆ
။ဒါပေမဲ့စစ်ကောင်စီတက်မှာစစ်သားပီသားတဲ့စစ်ဘိုလ်စစ်သားတွေအများကြီးကြံနေပြီးမှားယွင်းခဲ့တဲ့စီမံခန့်ခွဲမှုအမှားတွေကိုပြင်ပြီးမှန်ကန်တဲ့အင်အားနဲ့ပြန်တိုက်နိုင်ခဲ့ရင်နလန်ထားနိုင်ခြေရှိတယ်လို့အမြင်ဖော်လိုတဲ့စစ်တပ်အရာရှိဟောင်းတဦးကသုံးသပ်ပါတယ်
။တပ်ဖက်ကစီမံခန့်ခွဲမှုအလွဲတွေကိုကျွန်တော်တို့တွားပြီးတော့မြင်တယ်။ဒါပေမဲ့တပ်ကဘာလုပ်နေသလဲဆိုရင်တကသူ့ကိုထောက်ခံတဲ့လူတွေသူကလက်နဲ့တက်ဆင်လိုက်တဲ့ချိန်မှာတော့ဒီအခြေအနေကတော့မြန်ဖြစ်တော့ပါတော့။အဲတခုရှိတာအခုတော့ပြည်သူစစ်တွေလုံလာတယ်လို့ကြားတယ်။ဒါလည်းတစ်ချက်စစ်တပ်တော့ကသူကအဲ့နောက်ခံရှိတယ်။နောက်တော့သူ့ကိုထောက်ခံတဲ့လူတွေကြီးကရှိနေတယ်။ရှိုက်ပါစနစ်ကမနေဘူး။အဲအဲ့ဒါကိုသူကအဲသူလုံလာမှာပေါ့ဗျာ။သူနောက်ဆုံးအခြေအနေရောက်ရင်တော့သူလုံလာမှာပေါ့။အဲ့ဒါဆိုရင်တော့သူကပြန်ပြီးနလန်ထလာမှာ။ဒါကြောင့်မလို့စစ်တပ်ကိုဟိုပြစ်စည်းသွားပါပြီလို့ဟိုပြောဖို့ဆိုဖို့ကချက်ဆုံးပါပြီလို့ပြောဖို့ဆိုဖို့ကအင်မတန်မဟုတ်ကျွန်တော်တို့စောလုံးဝကြည့်ရလို့ပြောပါဘောเนาะမပြောနိုင်သေးဘူးဘောเนาะ
ဒါပေမဲ့လက်တွေ့အခြေအနေမှာစစ်ကောင်စီကိုထောက်ခံတဲ့ပြည်သူဆိုတာအနှဲငယ်သာရှိပါတယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်ဒါအပြင်မျိုးဦးတော်လည်းမှာပြည်သူများပူပေါင်းပါဝင်နေတာကိုတွေ့မြင်နိုင်ပြီးလက်ရှိအခြေအနေမှာတိုက်ပွဲတွေရဲ့ချိန်ခွင်ရှာဟာတိုင်းရင်းသားလက်နက်ကင်များနဲ့ပူးပေါင်းအင်အားစုတွေဘက်ကိုတိတိသာသာတိတ်ညွန့်နေတာဖြစ်ပါတယ်။ဒီအခြေအနေမှာသုံးသပ်သူတချို့ကတော့နိုင်ငံတွင်းအုပ်ချုပ်သူကင်းမဲ့ပြီးဥပဒေမဲ့အခြေအနေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်။ဒီစိုးရိမ်မှုနဲ့ပတ်သက်ပြီးတိုင်းရင်းသားနယ်မြေအပါအဝင်စစ်ကောင်စီလက်လွတ်လိုက်ရတဲ့ဒေသတွေမှာကြားကာလအုပ်ချုပ်ရေးစနစ်ကိုတည်ထောင်နေပါတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးမမောင်ဆွေကပြောပါတယ်
။ဒါနဲ့ညီရဲအစိုးရအနေနဲ့ဟိုကြားရတာလားဒေသတော်ကအုတ်ချုံရေးကိစ္စတွေကိုအကောင့်ထဲပေါ်ဆောင်ရွက်နေတာရှိပါတယ်။အဲ့ဒီအုတ်ချုံရေးလုပ်ငန်းတွေကိုလည်းကျွန်တော်တို့ဒီပြည်မတွေကစုံမိုးနေတဲ့နေရာတွေတိုင်းရင်းတွေမှာပေါ့နော်။တော့ဆက်ပြီးအကောင့်ထဲပေါ်နေတာရှိပါတယ်။အဲ့ခါကျတော့အုတ်ချုံရေးလုပ်ငန်းစဉ်တွေကိုလည်းတစင်ပြီးတစင်ပေါ့နော်။စနစ်တကျဒါဆောင်ရွက်နေအောင်လည်းအခုတည်းကနေပြီးတော့လုပ်နေတာရှိတယ်။အဲ့အုပ်ချုပ်ရေးလုပ်ငန်းစဉ်တွေကိုလည်းစနစ်တကျအကောင့်တွေပေါ်ဆောင်ရွက်သွားဖို့ရှိပါတယ်။အတိုင်းအတာမှာမိဖွဲ့နဲ့အားလုံးနဲ့ပူးပေါင်းပြီးတော့စနစ်တကျပေါ်လို့စီစဉ်ဆောင်ရွက်နေကြရည်လည်းရှိပါတ
ယ်။မြန်မာနိုင်ငံရဲ့အခြေအနေကိုစမ်းစစ်ကြည့်မယ်ဆိုရင်ပြဿနာဟာမင်းမဲစရိုက်လမ်းကိုတော့ရောက်မှာကိုစိုးရင်ရတဲ့အခြေအနေမဟုတ်ပဲတော်လှန်ရေးအဖွဲ့တွေပြောဆိုနေကြတဲ့ Federal ပြည်ထောင်စုကိုဘယ်လိုတိဆောက်ကြမှာလဲဆိုတာသာဖြစ်ပါတယ်ခင်ဗျာ။